1980ပြည့်လွန်နှစ်တွေကအောင်မြင်တဲ့မြန်မာမဂ္ဂဇင်းတွေဟာလစဉ်ဆောင်းရီ2000လောက်အထိရောင်းခဲ့ရပူပါတယ်။အခုတော့ဆောင်းရီရာကနမဲ့ကြံတော့တယ်။လစဉ်ထွက်နေတဲ့မဂ္ဂဇင်းအရေးအတွက်ကတော့ခင်ဗျာခုကနမဲ့ကြံတော့တယ်လို့ရွှေအမြုတင်မဂ္ဂဇင်းအက်ဒီတာချုပ်ဦးဝင်းငိမ့်ကပြောပါတယ်
။30ပြည့်တဲ့အချိန်မှာဆောင်းရီတော်တော်ကြီးကျသွားပါပြီ။ဒီနေ့လေးကအဲ့လိုမျိုး Facebook တို့ဘာလို့ကအားသာနေကြမဂ္ဂဇင်းတွေသိမဖတ်ကြတော့နောက်ပြီးတော့ online ဖတ်တဲ့လူတွေလည်းများတယ်ပေါ့နော်။ကျွန်တော်လည်းမနေ့ကြိုးစားပြီးရက်တည်နေရတာပါမရှိစီတာဆိုင်ပြီးတော့ထုတ်နေတကယ်ဆိုတော့ဟိုကြိုးမြမရှိတော့ကျွန်တော်တို့ပြန်ကြိုင်းဝန်ကြီးဌာနကသူတနင်္ဂနွေလောက်မှရှိတဲ့စာစီလိုက်တွေပေးဖို့ဆိုပြီးတော့အရင်တော့အုပ်400ကျော်ရှင်မြစ်တွေဝယ်တယ်အခုအုပ်100ကျော်လျှော့သွားပြီသူ budget ရှိတယ်ဘာဖြစ်လို့ဆောင်းရီလာလျှော့တယ်လဲဆိုတော့မသိဘူးအဲတော့ကလေးတွေကတော့စာရေးတာဝါသနာပါတဲ့ကလေးတွေကတော့ရေးကြပါတယ်စေပေါ်ရောက်လာဖို့လုံးကြီးနေဖြစ်လာဖို့လို့နော်ဒီလိုပေါင်းယူတစ်ဖြစ်လာဖို့ကြာတယ်ကျွန်တော်တို့ကတောင်းအားပနေပေးနေရတယ်ဒီဘောလူဆန်နဲ့ဆက်သွယ်ပြီးအဲ့လိုလိုလုပ်ပေးနေတာပေါ့နော်လုံချင်းဝတ္ထုလည်းထွက်တာတော့ထွက်တယ်ဗျဒါပေမဲ့တထောင်ဆိုတာလက်ဆက်လာဖြစ်နေပြီ
ခုလိုမဂ္ဂဇင်းနေကြဆုံးကန်းကိုကြည်ရင်ဝမ်းနဲ့နေသူတွေတဲ့မှာဆရာမနုနုကြီးအင်းမပါဝင်ပါတယ
်မဂ္ဂဇင်းတွေမထွက်တာမှာကျွန်တော်ဝန်းနေဆုံးချက်တစ်ချက်ရှိရစိတ်မကောင်းဆုံးအဲ့ဒါဘာလဲဆိုတော့စာပေပလက်ဖောင်းကနေတက်မဲ့ကလောင်စ်တွေအတွက်ကျမတို့ကအဲ့လိုမဂ္ဂဇင်းကနေပြီးတော့မှအဲ့ဒီ platform ကနေပြီးတော့တည့်ရတာလေဒီကလောင်တက်တင်နေတဲ့ဒီအဲ့အဲ့ဒါပြောတော့အခုကြာတော့သူကဒီ Facebook မှာကို page မှာကိုရေးတင်ရေးပေါ့အဲ့လိုလေးရေးတက်ရင်တက်ဖို့ပဲမဂ္ဂဇင်းမရှိတော့ဘူးသူတို့တက်ဖို့ platform မရှိဘူ
းဂျာနယ်တွေကလည်းအခြေအနေတိတ်မကောက်ပါဘူးခင်ဗျာစ조사ရှင်းတန်းနေသူတူကတော့ The First Weekly News Journal Editor ချုပ်ဦးအောင်စိုးသူပါဒါပေမဲ့သူ့မှာလဲတန်ရာတွေနဲ့
မရန်ကုန်မှာကြာသပတိနေ့တစ်ချက်နဲ့ဆိုလို့ရှိရင်ပောက်ကြဆယ်မီလောက်မှာပြန်မန္တလေးတို့မော်လမြိုင်တို့မုံရွာတို့အစားရှိသဖြင့်ပေါ့အဲ့ဘက်မှာ market ဒီမှာဆင်းတယ်အချိန်နဲ့တပြေးညီကျွန်တော်တို့မှာသွားနိုင်တဲ့ဟာကအခုချိန်ထိမရှိသေးဘူးပြီးတော့ဖြတ်တဲ့နေရာမှာလဲကျွန်တော်တို့မှာစီးနဲ့ကန်နဲ့ဒါကြတဲ့ရောဘယ်လောက်ယူတယ်ပေးတယ်မှာဟိုချက်ချင်းလေကြတဲ့မှာပေးပေါင်ချချက်ပြီးရင်ဘယ်လောက်ပြန်ပေးတယ်အဲ့ဒါမျိုးမဟုတ်မနေ့3နာရီလောက်ထပြီးတော့အဲ့ဂျာနယ်ပုံလေးတိုက်ကနေဖယ်သွားပြီးတော့သူတို့ရောင်းတဲ့ဆိုင်လေးတွေရဲ့အနားလေးတွေမှာအဲ့ဒါမနေ့အစောကြီးရှောက်ပုံပြီးအပေါ်ကမိုးရွာပြီးပရတ်သိက်ကလေးနဲ့အုတ်အုတ်ကလေးနဲ့ထိထားခဲ့ရတာထိထားခဲ့ပြီးတော့အဲ့ဒါမိုးလေးနောက်မှာတို့ကဒီလာယူပြီးတော့အဲ့ဒါဟိုဖောက်တယ်ပေးဒီဖောက်တယ်ပေးအဲ့လိုနဲ့သွားပြီးတော့မှပဲကျွန်တော်တို့ကနေကင်းလောက်ကြလို့ရှိရင်သွားတောင်းရတယ်ပတ်စံပတ်စံသွားတောင်းလို့ရှိရင်လည်းတို့ပြေးတော့လောက်ပဲရလာခဲ့ရတာပဲဒီမှာပြည်မှာဒီကနေ့ထိစာပေစီးညောနေတာစာပေအားဖတ်နေရတယ်ဆိုတာကျွန်တော်တို့လိုပေါ့ဝါသနာပါလို့မြန်မာပြည်ရဲ့မီဒီယာကြီးကစီးနေရတာလေ
စာနာဇင်းလောကအခုလိုရိုင်နေတဲ့အချိန်မှာငါတို့ကဗျာသမားတွေကတော့အရင်ကတည်းကပို့ပြီးအောင်မြင်စွာရေးသားထုတ်ဝေနေကြတယ်လို့ကဗျာဆရာစောဝေကဂုံယူနေပါတယ်
။ရောင်းလာရတဲ့အတွက်လည်းတောင်းတထုတ်တာလေဆိုတော့သိတာလေသိတာလေဆိုတော့မယံဘုတ်ပလာဇာကလုပ်တဲ့ research တွေမှာလည်းသိနိုင်တယ်။စာအုပ်ဆိုင်တွေကလည်းအင်းဝါတို့လိုဗာဘီလောကတို့လိုစကုချူတို့စာအုပ်ဆိုင်တွေကလည်းရောင်းနေရတယ်ရောင်းနေရလို့ထွက်နေရပဲဆိုတော့ရာသစာပြေကဥမော့လာတယ်လို့ပြောရင်ရတယ်အဲ့ထက်မှကဗျာကအတော်တိတိတတ်တာကိုပေါ်ထွက်လာတယ်ဆိုတော့ပြောလို့ရတယ်ပေါ့အဲ900ပဲရောင်းရတယ်ဆိုတဲ့ကိစ္စကအဲဒါလည်းညင်းလို့မရဘူးသို့တော့900ရောင်းရတယ်ဆိုတဲ့အခါမှာအရင်က900ရောင်းရတယ်ဆိုတဲ့ဒီတွက်ကတစ်လမှာနောက်ဘက်ထက်ကအတော့ဘက်ထက်က၄ဘက်ထက်က900ဘက်ထက်ကလို့ခုကနန်းလောက်ပဲရှိပြီးတော့ဟိုတစ်လမှာကယာကနန်းနဲ့ထွက်နေတယ်ကဗျာတော်တရားရောင်းနေရတယ်ဆိုတော့တိတာလာတာပေါ့လေစာပေလူပကြံတစ်ခုတည်းနဲ့ရက်တီဖို့ကတော့ဘယ်နိုင်ငံမှမဆိုခက်နေသေးတာပါလေသို့တော်လည်းစိတ်ဝင်စားတဲ့လူတွေစာပေလူပညာကိုပဲလိုက်စားတဲ့လူတွေတိုးဝါလာတယ်ဆိုတော့ညင်းလို့မရဘူးကြာဆုံးသွားတယ်ဆိုတော့လည်းမဖြစ်နိုင်သေးဘူးဆိုတာလေးကိုပဲပြောချင်တာပ
ါစာပေစစ်ရေးလက်အောက်မရှုမလခံရတဲ့ခင်မှာစာအုပ်ကောင်းတွေထွက်ခဲ့ပြီးအုပ်ရည်လည်းအများပြရောင်းခဲ့ရပါလျက်အခုလိုလွတ်လပ်တဲ့ခေတ်ကြမှာဘာလို့အထွက်နေရသလဲအယောင်နေရသလဲလို့မေးချင်ပါတယ်ကိုအောင်စိုးသူကတော့အခုလက်ရှိစာရေးဆရာအများစုရဲ့အားထုတ်မှုကိုမကြင်မနက်ဖြစ်နေပါရခင်ဗျာ
ကျွန်တော်တို့ဒီမှာအခုနိုင်ငံကားနေပြီးတော့ဓမ္မစီရီလမ်းမှာတကယ်နိုင်ငံသားအင်္ဂလိပ်စာအုပ်ကြီးတွေလာပြီးတော့ရောင်းကြတယ်တကယ်စာအုပ်ပေါင်းစုံစာအုပ်တိုက်ကြီးပေါင်းစုံကရောင်းလာကြိတ်ကြိတ်ကိုတိုးနေတာပဲဝယ်နေကြတယ်ဒီနေ့မြန်မာပြည်ကဈေးကွက်ကမဖတ်တာကကလေးတွေဖတ်ချင်တဲ့စာမျိုးကျွန်တော်တို့ဒီမှာမရှိဘူးကျွန်တော်တို့ကရေပေါ်စီတော့ပဲဖြစ်နေပြန်ပြီးချုပ်ပြီးပြောရလို့ရှိလို့ရှိလို့ရှိရင်တော့ကိုရေးစာရေးစရာကြီးတွေလိုမျိုးအားထုတ်တဲ့စာရေးစရာကမရှိတလို့ပါပဲ
။ကဲဒါဖြင့် စာအုပ်ဟောင်းတွေကိုစောင်းရီတောင်းနဲ့ချီပြီးအခုပြန်လဲရောင်းချနေရတဲ့ဆရာမနုနုကြီးအင်ဝါခင်ဗျာဆရာမရဲ့စာအုပ်တွေကတော့ဘာကြောင့်အောင်မြင်နေထင်သလဲခင်ဗျာ
စာရေးဆရာတယောက်ဟာပေါ့နော်သူဖြတ်သန်းနေတဲ့ခစ်ကိုပေါ့အဲ့ဒီခစ်ကနိုင်ငံရေးစီးပွားရေးလူမှုရေးဒါတွေကိုထင်ဟပ်နိုင်မှာပေါ့စာရေးဆရာတယောက်ရဲ့တာဝန်ကြီးတယ်လို့အဲ့ဒါကိုကျွန်မရှုံးတယ်စာဖတ်ပရိသတ်ကပေါ့နော်ကိုတကယ်ဖြတ်သန်းနေတဲ့ကိုရဲ့ဘဝတွေပေါ့နော်ဒီဘာမှပြည်သူပြည်သားတွေရဲ့ဖြတ်သန်းနေတဲ့ဘဝတွေပြီးတော့သူတို့မြင်နေရတဲ့ပေါ့နော်ကာရက်တာတွေပေါ့နော်ဇယိုက်သဘာဝတွေကိုကျွန်မတို့ချူရဲ့ပါအမှုပညာမြောက်စွာသူတို့မြင်ရလို့ကြိုက်တယ်လို့ထင်တယ
်မြမစပေးလောကတိုးတက်ပါစေလို့ဆုတောင်းယုံမှာတပါကျွန်တော်ကတော့ဘာများတတ်နိုင်ဦးမှာလဲအားလုံးအဆင်ပြေကြပါစေခင်ဗျာThank you.